အာဖရိကနိုင်ငံတွေမှာဖြစ်ပွားနေတဲ့အီဘိုလာရောဂါပိုးရှိသူလို့တန်ရရှိသူမြန်မာခီးတဲ့တူဟာမြန်မာလေကြောင်းလိုင်း HM332 နဲ့လိုက်ပါလာတာဖြစ်ပါတယ်။သူ့ကိုဩဂတ်စ်လ19ရက်နေ့မနေ့ကညပိုင်းအချိန်ရန်ကုန်လေဆိပ်မှာတွေ့ရှိခဲ့ပြီးတော့အီဘိုလာဗိုင်းရပ်စ်ရောဂါတန်ရရှိသူအဖြစ်နဲ့ကူးစက်ရောဂါဆေးရုံကြီးမှာစောင့်ကြည့်နေပါတယ်။အီဘိုလာရောဂါဟုတ်မဟုတ်ဆိုတာကိုတော့သွေးနမူနာစစ်ဆေးတာတွေလုပ်ဆောင်နေတယ်လို့သိရပါတယ်။အာဖရိကအနောက်ပိုင်းဂီနီနဲ့လိုင်ဘီးရီးယားနိုင်ငံတွေကနေပြီးတော့မြန်မာနိုင်ငံကိုပြန်ရောက်လာတဲ့အသက်22နှစ်အရွယ်အမျိုးသားတဦးကိုကိုယ်အပူချိန်မြင့်တက်နေတာ၊ကိုယ်ခန္ဓာနှုံးချိနေတဲ့လက္ခဏာတွေကြောင့်အီဘိုလာဗိုင်းရပ်စ်တန်ရရှိသူအဖြစ်နဲ့စောင့်ကြည့်နေကြောင်းကိုလည်းအစိုးရကသတင်းထုတ်ပြန်ထားပါတယ်။အပြည့်အစုံကိုတော့ကိုစီသူကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။အာဖရိကအနောက်ပိုင်းဂီနီနိုင်ငံနဲ့လိုင်ဘီးရီးယားနိုင်ငံတွေကပြန်ရောက်လာတဲ့မြန်မာအမျိုးသားတဦးကိုအီဘိုလာဗိုင်းရပ်စ်စောင့်ကြည့်ထိန်းချုပ်ရေးလုပ်ငန်းစဉ်အရထိန်းသိမ်းစောင့်ကြည့်နေတယ်လို့အစိုးရကဒီကနေ့ထုတ်ပြန်ထားပါတယ်။အဂိုလာ19ရက်မနေ့ညပိုင်းကပြန်ရောက်လာတဲ့တန်တရာရှိသူအမျိုးသား2ဦးအပြင်သူနဲ့အတူလိုက်ပါလာတဲ့အမျိုးသား4ဦးကိုလည်းခေါ်ယူစောင့်ကြည့်ထားပြီးတော့သွေးနမူနာကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်စီပေးပို့စစ်ဆေးနေတယ်လို့ဝေဘာကီထုကုဆေးရုံကြီးကဆေးရုံအုပ်ဒေါက်တာတန်းတန်းထေးကပြောပါတယ်
။တယောက်ကမနေမကောင်းတဲ့အတွက်ကြောင့်မလို့ကျွန်မတို့ကခေါ်ထားတာပေါ့နော်။သူရဲ့အပေါင်းမတယောက်ကိုဆေးရုံမှာလုပ်ပြီးစစ်ဆေးမှုတွေလုပ်ပြီးဒါပဲရှိသေးတယ်ရှင်။စစ်တာလည်းဒီမှာလည်းဘာအဖြစ်ပါမထွက်သေးဘူး။သုံးလဲရတော့ဆောင်းပါမရှိဘူး။ဗမာပြည်မှာလည်းစစ်လို့မရဘူးနော်။ဒီကျွန်တော်တို့ WHO ကနေလုပ်တဲ့ဒါဖြစ်တဲ့အတွက်ကြောင့်မို့သူတို့ကတော့လူကြီးချင်းကနေအခြေလာလိမ့်မယ်။ NHL တို့ကတော့ဒီကလာလိမ့်မယ်။နောက်တော့သူတို့ကနေတဆင်ပို့မှာပေါ့။တွေးရလဲကျွန်တော်တို့ကနေဖောက်ပြီးတော့ဒေစိတ်ကိုပို့လိုက်တယ်။သူ့သက်ဆိုင်ကနေယူသွားပြီးတော့စစ်ပို့လုပ်တယ
်။ဒီကနေ့ညနေအထိတော့ Ebola virus ရောဂါပိုးတန်တရာရှိသူရဲ့အခြေအနေဟာအလွန်ကောင်းမွန်နေပြီးတော့ရောဂါစောင့်ကြည့်ရေးလုပ်ငန်းစဉ်အရထိန်းသိမ်းစောင့်ကြည့်နေတယ်လို့ပြောပါတယ်။
အကုန်ကောင်းနေရှင်အကုန်ကောင်းနေတယောက်ကအီမတာဖြစ်တဲ့အတွက်ကြောင့်မလို့ကျမတို့ကနေပြီးတော့ကြည့်ရတဲ့ temperature လေးနည်းနည်းလေးရှိတဲ့အတွက်ကြောင့်မခေါ်ထားတာသူနဲ့လာလာ၄ယောက်ပေါ့နော်အားလုံးပေါင်း၅ယောက်ကောင်းနေအကုန်ကောင်းနေကိုထမင်းနေအောင်စားမယ်ဆိုလို့ထမင်းနေလည်းပူထားတယ်ဟင်းနေလည်းပူထားတယ်ငါပြည့်ရင်လည်းတိုးစရာနဲ့စားရင်လည်းဆိုရင်လည်းပူထားတယ်နော်အကုန်လုံးကောင်းပါလေ
အီဘိုလာဗိုင်းရပ်စ်ရောဂါတန်တရာရှိသူအမျိုးသားနဲ့အတူပြန်လာသူအမျိုးသား၄ဦးစုစုပေါင်းအမျိုးသား၅ဦးကိုဝေဘာကီဆေးရုံမှာတည်တံ့ခွဲထားပြီးတော့စောင့်ကြည့်နေတာဖြစ်ပါတယ်မိသားစုနဲ့လည်းတွေ့ဆုံခွင့်ပိတ်ပင်ထားပါတယ်သွေးနမူနာပေးပို့စစ်ဆေးပြီးအခြေအနေတွေကိုလည်းထပ်မံထုတ်ပြန်သွားမယ်လို့ဝေဘာဂီကူးစက်ရောဂါအထူးကဆေးရုံကတာဝန်ရှိသူတွေကပြောပါတယ်။တန်တရာရှိသူလက်ပါလာတဲ့လေရင်ကိုလည်းရောဂါပိုးတန့်စင်တာတွေလေရင်ဝန်ထမ်းတွေနဲ့လေဆိပ်တွင်းတာဝန်ရှိသူတွေကိုပါရောဂါကူးစက်မှုမရှိစေရေးဆောင်ရွက်နေတယ်လို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။ဒါ့အပြင်မြန်မာနိုင်ငံတွင်းဝင်ရောက်လာတဲ့ခီးတဲ့အားလုံးကိုကျန်းမာရေးအထူးစောင့်ကြည့်နေတယ်လို့လည်းသိရပါတယ်။အီဘိုလာဗိုင်းရပ်စ်ရောဂါပိုးကြောင့်အာဖရိကနောက်ဖက်ချမ်းဂီနီ၊လိုင်ဘီးရီးယား၊ဆီးရီးယားလီယွန်နိုင်ဂျီးရီးယားလေးနိုင်ငံတွေမှာအောက်ဂိုလာ၁၀ရက်နေ့အထိလူပေါင်း2240ကျော်ရောဂါပိုးတွေ့ရှိခဲ့ပြီးတော့လူပေါင်း1229ဦးသေဆုံးခဲ့ပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကထုတ်ပြန်ထားပါတယ်။လူတွေကိုအလင်းမြန်သေစေပြီးထိန်းချုပ်ဖို့ခက်ခဲတဲ့အီဘိုလာကူးစက်ရောဂါအန္တရာယ်ကိုတားဆီးကာကွယ်နိုင်ဖို့သတိပေးနှိုးဆော်ချက်တွေကိုလည်းနိုင်ငံပိုင်သတင်းစာတွေနဲ့သတင်းဌာနတွေကနေသတိပေးနှိုးဆော်တာတွေကိုထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။